ကမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုအမှုဖွင့်ထားတာကြောင့်နက်သာလန်နိုင်ငံတဟေးမျိုးကအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာနှစ်နိုင်ငံကြားနာမှုတွေကိုဒီဇင်ဘာ10ရက်ကနေ12ရက်နေ့အထိရှောက်လဲထွက်ဆိုခဲ့ကြတာပါလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ချိုးဖောက်မှုနဲ့မြန်မာနိုင်ငံကိုဂမ်ဘီယာနိုင်ငံကအပြည်ပြည်ဆိုင်ရာတရားရုံးမှာဆွဲထားချက်ကိုပယ်ဖျက်ပေးဖို့နဲ့ဂမ်ဘီယာနိုင်ငံကတောင်းဆိုထားတဲ့ကြားပြတ်အရေးယူမှုကိုပယ်ချပေးဖို့မြန်မာနိုင်ငံကိုယ်စားလှယ်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါ်အောင်ဆန်းစုကြည်ကရှောက်ထားခဲ့ပါတယ်။ ICJ ကြားနာချက်တွေအပေါ်နှစ်ဖက်စလုံးကဥပဒေတွေအချက်အလက်တွေနဲ့တရားတင်ပြခဲ့ကြကြောင်းနဲ့ဒီမှုရဲ့အဓိကအဆုံးဖြတ်ဟာစီရင်ပိုင်ခွင့်ရှိမရှိဆိုတဲ့ကိစ္စဖြစ်တယ်လို့တရားလွှတ်တော်ရှေ့နေဦးကြည်မြင့်ကသုံးသပ်ပါတယ်
။ဒါလို့ဒီအမှုမှာအဓိကအဆုံးဖြတ်ကတော့စီရင်ပိုင်ခွင့်ရှိမရှိဆိုတဲ့ကိစ္စပဲ။စီရင်ပိုင်ခွင့်မရှိဘူးလို့ဆရာတို့ကခုခံရေးလမ်းကြောင်းကခုခံတဲ့ဟာကိုအတိမတ်ပြုတ်လိုက်မယ်ဆိုရင်အဲ့အမှုကပဖယ်ချလိုက်ရုံနဲ့ဆက်ပြီးသွားကြမှာမတော့ဘူး။တကယ်လို့စီရင်ပိုင်ခွင့်ရှိတယ်လို့ကမ်ဘီယာဘက်ကချက်လိုက်ချက်ကိုအသာပေးလိုက်မယ်ဆိုရင်ဒီမှုကဆက်သွားမယ်။အဲ့လိုစီရင်ပိုင်ခွင့်ရှိတယ်လို့ပြောလိုက်ပြီဆိုတော့ကျန်တဲ့အမေချဖို့တေးကြတော့ပဲ။ဘာလို့ဆိုကျွန်တော်တို့ကဒီရဲ့သဘောတဘာဝကိုသိနေ
။ဒါဟာမူလအမှုဖြစ်တဲ့လူမျိုးတုံးတက်ပြတ်မှုရှိမရှိနဲ့မသက်ဆိုင်ပဲဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုကြားပြတ်အမိန့်ချမှတ်တဲ့ကြောင်းရှောက်လဲကျစီရင်ပိုင်ခွင့်ရှိမရှိအပေါ်ရှေ့နေဦးကြည်မြင့်သုံးသပ်သွားတာပါမန္တလေးမြို့ကတရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးကမြန်မာနိုင်ငံဘက်ကထုတ်ချေမှုဟာလူမျိုးတုံးတက်ပြတ်ဖို့မရည်ရွယ်ပါဘူးဆိုတဲ့လမ်းကြောင်းကနေသွားနေတာကြောင့်သူ့အနေနဲ့သဘောတူတယ်လို့ပြောပါတယ်
ဒါ ICC ရဲ့အခြေခံစာချုပ်ပုံမှန်6ပါပြဋ္ဌာန်းထားတဲ့အချက်တွေကဖြစ်ပွားကျူးလွန်တဲ့ပြစ်မှုတွေမှာအဓိကအရင် intent to ဒီလိုအုပ်စုတစ်စုရည်ရွယ်မှုတစ်စုဘာသာရေးအုပ်စုတစ်စုတွေကအစိတ်အပိုင်းတစ်ခုကိုရည်ရွယ်ချက်ကြီးကြီးကျေမုန်းတယ်ခုလိုဖြစ်ပြတာကြောင့်ဖြစ်တယ်ဒါပေမဲ့ဒီလိုတော့ပြတ်ဖို့မရည်ရွယ်ပါဘူးဆိုတဲ့အချက်ဒဏ်ကြောင်းကနေသွားနေတာကိုကျွန်တော်တို့သိရတယ်ဗျာဒါအမှန်ပါပဲဒီဒဏ်ကြောင်းကဒီတိုင်းပဲကျွန်တော်တို့ကထုတ်ပြန်လို့ကြမှာမဟုတ်ဘူးမရှိဘူးတကားပြတာဒုက္ခနာဒိညာရာရောအဲ့တဲ့လိုတော့ပြောလို့ကြမှာမဟုတ်ဘူးနိုင်ငံတကာအစ်အညာရှင်တွေပါဝင်တဲ့ခုံရုံးဖြစ်တယ်အဲ့တော့ကျွန်တော်သဘောတူပါတယ်ကျွန်တော်တို့ကသိတယ
်ဂမ်ဘီယာဘက်ကစွဲချက်တင်ထားတဲ့ဂျာပြအေးယူမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘက်ကအချက်ခုနှစ်ချက်လောက်ထုတ်ချေတင်သွင်းစရာတွေရှိနေတာကြောင့်ဥပဒေရှုထောင့်အရဂမ်ဘီယာနိုင်ငံဘက်ကအားသာနေတယ်လို့ဦးသိန်းတန်းဦးကသုံးသပ်ပါတယ်
ကျွန်တော်အထင်တော့ဓာတ်ပြကြားနာမှုနဲ့ပတ်သက်ပြီးခုနှစ်ချက်လောက်ပေါ့ဗျာကျွန်တော်တို့ဘက်ကမြန်မာဘက်ကထုတ်ပြန်ကြေညာတယ်ပေါ်တယ်ဗျာဘင်္ဂါလီ9ပိန်းစစ်ဖက်နိုင်ငံကိုရောက်နေတယ်ဘသူကြောင့်လဲဘဝကြောင့်လဲကျွန်တော်တို့ကမဟုတ်ဘူးဗျာညင်းရတယ်ဒီအင်းဒီမှာဖြစ်ပွားတဲ့မှုစုံစမ်းစီပြီးတော့ပြစ်ဒဏ်တမ်းမှန်ချပြီးအဲ့ဒီကြံလွတ်လိုက်တာလဲကျွန်တော်တို့မြင်တယ်အဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ဘက်ကထုတ်ပြန်ခြင်းကိုရှိတဲ့အတွဲ provisional matter မှာတော့ယာယီအားဖြင့်ပြင်ပတောင်းဆိုတဲ့ချက်မှာတော့တစ်ဖက်ကအားသာနေတယ်လို့ကျွန်တော်ဥပဒေရှိတော့မှာရှင်းပါတယ်ဗျာ
ဒီမှုရဲ့အရေးကြီးဆုံးအချက်ကဆုံးဖြတ်မဲ့တရားသူကြီးတွေဖြစ်ပြီးတရားသူကြီးတွေရဲ့ဆုံးဖြတ်မဲ့ကိုမဲရမအနိုင်ရှုံးပုံမှာဖြစ်တာကြောင့်ဂမ်ဘီယာနိုင်ငံကကိုမဲရဖို့လွယ်ကူနေသလိုမြန်မာနိုင်ငံဘက်ကတော့ရဖို့ခက်ခဲတဲ့အတွက်စိုးရိမ်နေလို့ဦးကြည်မြင့်ကဆိုပါတယ်ခုလိုဂမ်ဘီယာနိုင်ငံရဲ့စွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးအနိုင်ရှုံးရလဒ်တွေကြောင့်လူခွင့်ရေးချိုးဖောက်မှုတွေရှိလာနိုင်သလိုအင်ပဒန်ဆိုးရွားတဲ့ရလဒ်တွေဖြစ်လာနိုင်တာကြောင့်ပေါ့ပေါ့တန်တန်မလုပ်ကြဖို့လဲဦးကြည်မြင့်ကပြောပါတယ်
နိုင်ရည်ဖြစ်စေရှုံးနေဖြစ်စေနိုင်ရည်လည်းပဲလူ့ခွင့်ရေးကိုကျွန်တော်တို့ထူဖို့ခါမှာကြောက်တယ်နိုင်ငံတကာလည်းပဲဒါလည်းပြောသူတို့ပိတ်ဆို့မှာပေါ့မဟုတ်တော့လက်တစားရှုံးပြီဆိုရင်တော့ဆိုးလာပေါ့ဗျာအများကြီးကိုဆိုးတယ်လို့ဒါမှမဟုတ်ဒီကိစ္စကိုပေါ့ပေါ့တန်တန်အာဒါအရင်မကြည့်ပါဘူးလို့ပြောနေကြလို့ကျွန်တော်အဲ့ဒါတော့မထောက်ခါဘူ
းမနေ့ကမြန်မာနိုင်ငံဘက်ကခုခံချေပါမှုအဆုံးသတ်မှာတဘာပတိဖြစ်တဲ့တရားသူကြီးကဒီအမှုနဲ့ပတ်သက်ပြီးဂမ်ဘီယာရဲ့ဂျားပြအေးယူပေးရေးတောင်းဆိုချက်အဆုံးဖြတ်ကိုအများပြည်သူရှေ့မှာထုတ်ပြန်ကြေညာသွားမှာဖြစ်တယ်လို့ဆိုပါတယ်။ဒီကြားပြအမိန့်နဲ့ပတ်သက်လို့ ICJ တရားရုံးကနှစ်ပတ်အတွင်းဆုံးဖြတ်သွားမှာဖြစ်ပြီးအဲ့ဒီဆုံးဖြတ်ချက်ပေါ်မူတည်ပြီးရက်40အတွင်းလိုင်းနာမှုရှိမရှိတင်ပြရမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။